အင်္ဂါနေ့တိုင်းရွှေဘုံဖျားဘုတ်တပီးမြမတီမိုကရေစီခေါင်းဆောင်ဒေါ်ဆန်းစုကြည်အပါအဝင်နိုင်ငံရေးကျင်းသားတွေအများဆုံးပြန်လည်လွတ်မြောက်ရေးဆုတောင်းရမှာဦးဆောင်သူဒုဖြစ်တဲ့ဒေါ်နော်အောင်လှကိုပြည်ထဲမှာထုတ်ဝေတဲ့စာနယ်ဇင်း30ကမကောင်းတဲ့အမှုနဲ့တမွေးညောင်းပြုခဲ့တဲ့မျိုးသမီးတို့နဲ့ဆက်ဆက်ပြီးရေးသားဖော်ပြကြတဲ့အတွက်ဒါရီယာမဟုတ်မှန်ဘူးဆိုပြီးဒေါ်နော်အောင ตัวอาจารย์ยากาโกทุนทุนจังเลยยี่ท่าเลยซื่อเนี่ยจังเลยป่าเลยบ่เนาะจะมากาตัวอาบะยี่ข้าจะ จะรู้ด้วยเถอะแต่ปุ๊บจีบีไม่ลงจีนจังก็จะมองไปดูมันเนาะแต่ลิซ่าจะมาบอกว่าสาระสูบีลูกชายลุงนี่ดูยังไงเชื่อเรื่องต่างวงการเนี่ยจีนซ่าเสียงยังพูดวิ่งชาเดนเนี่ยยาปฏิยังไงต่างวงหรือท่านสังเกตยังไงยังไงก็เลยอันเนี่ยเจ้าสุกันเลยมาจัดจังก็งูอยู่ก็เลยมาลุล่ะมีบ้าก็เลยยังไงชุดอะไรไม่ใจจังเองก็เชื่อเรื่องบอกว่ากูอยากวิปฏิวิ่งไม่สุดเลยยังไงเล่นหลังคนน่าสะดังเนี่ยชาดูทำไมไม่เชื่อจ้าล่ะเนี่ยเนี่ย นักกูวิจารณ์ก็เปล่าหรอกเอ็มจังสิ่งที่สุดลูกจังช่วยนิทานนักสงสารจังก็ตั้งแต่ยังกูมาตั้งแต่ยังก็ตั้งแต่มาปุ๊บพี่นี่เลยสุดเลยแต่ว่าจะมาที่ไปปอนอ่ะที่จังจังแต่งเลยได้ไหมไม่เอาละฮะสามบ้ามาปาบิกเรก้ายังมาเสียสุยากของเราหนึ่งเนี่ยมีอุตมิยะเอาไปกูเลยแต่งจ้าทาวาเลยทำไมแม่บ้ามาทุจริตมันไม่ใช่บ้าบูเลยอะคุณลูกพอบิ้วเจ้าฮะไปดูเรื่องเสียใครมูจังลูกจ้าเลยสุดละไม่ติดสินายบีแม่สามเนี่ยเรื่องคงได้ข่าวไม่ใ ဆက်ပြောပြပါတယ်
။ဘုတ်မြန်မာနိုင်ငံမှာစာနယ်ဇင်းလောကဘလောက်အထိပျက်စီးနေလဲဆိုတာကိုဖော်ပြလာတဲ့ကိစ္စကြရင်လေစာနယ်ဇင်းဆိုတာကပြည်သူတွေအများဖတ်တာအများပြည်သူဒီဥပဒေမှာလည်းရှိပြတာလေအများပြည်သူတွေကနေဟိုဒီလိုမျိုးမမှန်မကန်ဖော်ပြတဲ့ဟာကိုတရားစွဲနေတယ်ပါညာဆိုတာပါလာရှိတာပေါ့နော်ဒီလိုမျိုးမဖော်ပြတင်ဘူးဆိုတာဒါဇန်နေသမားတိုင်းမှာတောင်းဝန်ရှိတာအဲတကယ်လို့သူတို့ထုတ်ရှင်နေဆိုတော့မှဒီတော့တေချာသူတို့စုံကားမှာပေါ့ဒါဖုတ်မဟုတ်ဆိုတာပေါ့နော်အခုကဒီလိုမျိုးဖော်ပြတဲ့ဒါဖော်ပြခံတဲ့ဟိုဒါကျမဆိုရင်သူများပြောမှကိုတီးတာကိုကကိုလည်းဂျန်နေတယ်ကိုကျမတို့ကဂျန်နေကတော်တော်များများကဟိုသဖတ်ဖြစ်ဘူးပေါ့နော်ဘာဖြစ်တော့ဟိုမတီးဘူးသူများတော်တော်များပြောမှကျမတီးတာအဲ့တော့ဒီပြည်သားနဲ့ခိုင်းနေဟဲ့တွေကျမတို့ကမဖြစ်တဲ့ကိစ္စတွေကိုသူတို့ဆောင်ရွက်တဲ့အတွက်ကျမဒါတိုင်ကြားတာဖြစ်တာ
ဒီလိုတိုင်ကြားခံရမှုတွေမှာဂျန်နေတွေကတာဝန်ရှိသူတရားကျော်ပါဝင်ပြီးအမှုကိုဖေဖော်ဝါရီလ13ရက်နေ့မှာပြန်လည်ချိန်ဆထားတယ်လို့လည်းသိရပါတယ်ရှင်
အသေးဖြတ်မှုနဲ့ဒီရင်းကစာနယ်ဇင်းအက်ဒီတာတွေကိုဒေါ်နော်အောင်လကတရားစွဲဆိုထားတယ်လို့ထိုင်းစီစက်တင်တော်ဒေါ်ရီမာရဲ့တင်ပြပို့ချက်ကိုနားဆင်ကြကြပါ